တရုတ်နိုင်ငံမှာလူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်တွင်းကုန်အခွန်ရှော့ကောက်ဖို့တရုတ်နိုင်ငံတော်ကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့အတွက်စားသုံးသူတွေအနေနဲ့အတန်းပြည်ပြင်ပကိုသွားစရာမလိုပဲတရုတ်နိုင်ငံထဲမှာပဲဦးစားပေးဝယ်ယူခွင့်ရတော့မှာဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကဧပြီလ30ရက်နေ့မှာပြောပါတယ်တိုင်းပြည်စီးပွားရေးတည်ငြိမ်ရေးအတွက်ပြည်တွင်းဝယ်ယူတုံ့ဆွဲမှုအားတိုးမြင့်မှုလိုတယ်ဆိုတဲ့အမြင်နဲ့ပြည်ပကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမှုလျှော့ချဖို့ဝန်ကြီးချုပ်လီကေချန်းကိုယ်တိုင်ကမကထပြုကျင်းပတဲ့နိုင်ငံတော်ကောင်စီစီးပွားဘွဲကနေဆုံးဖြတ်လိုက်တာဖြစ်ပြီးသက်ဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ဒီအစီအစဉ်ကိုအမြန်အကောင်အထည်ဖော်နိုင်အောင်အသေးစိတ်အစီအစဉ်တွေရေးဆွဲတင်သွင်းကြဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်လူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ခောက်ခံမှုလျှော့ချတဲ့အစီအစဉ်ကိုဇွန်လမတိုင်ခင်မှာစတင်မှာဖြစ်ပါတယ်။ဒါပေမဲ့အလုံးအရင်းနဲ့အရေးအတွက်အများအပြားတင်သွင်းတဲ့လူသုံးကုန်အဝတ်အထည်နဲ့အလားကုန်ပစ္စည်းတွေအပေါ်မှာတော့အမျိုးအစားပေါ်မူတည်ပြီးအခွန်ခောက်ခံမှုအတိုးလျှော့ပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ကုန်ပစ္စည်းအမျိုးအမည်အများအပြားဝယ်ယူတင်သွင်းနိုင်အောင်စစ်ကမ်းမြို့တွေမှာအကောက်ခွန်မဲ့စတိုးဆိုင်တွေဖွင့်လှစ်သွားဖို့နိုင်ငံတော်ကောင်စီကဧပြီလ28ရက်နေ့မှာဆုံးဖြတ်ချက်ချလိုက်တယ်လို့အစိုးရစီးပွားရေးအခြေအနေခန့်မှန်းရေးရုံးကအကြီးစားစီးပွားရေးညွှန်ကြားရေးမှူး New Lee ကပြောပါတယ
်။国务院出台促进这个进口相关的税费的调整和消费税的一个
ဒီဘက်ကတင်သွင်းနေတဲ့လူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်ခွန်ကောက်ခံမှုပြောင်းလဲဖို့ဆုံးဖြတ်လိုက်တာဟာဒီဘက်ကကုန်ပစ္စည်းတွေပြုတ်ဈေးကွက်တက်ကိုရှော့ရှော့ရှူရှူဝင်လာနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။လူတွေကငွေကြေးချမ်းသာလာကြတာနဲ့အမျှတရုတ်လူမျိုးတန်း100လောက်ဟာကဘာလက်ကြီးတွေဖြစ်မနစ်ကပြည်ပကိုသွားလေကြပါတယ်။အဲ့ဒီကဘာလက်ကြီးတွေဟာသူတို့မှာဝယ်လို့အားရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။တစ်ဖက်မှာစီးပွားရေးတည်ငြိမ်မှုကိုအထောက်အကူဖြစ်စေမဲ့အဲ့ဒီလိုပြည်ပထွက်ပြီးဈေးဝယ်နေကြတာတွေကိုထိန်းထားဖို့ရည်ရွယ်ရလဲပါပါတယ်။ဒါကြောင့်တစ်ဖက်ကလည်းစင်ကာပစ္စည်းဝယ်ခြင်းတဲ့သူတွေအနေနဲ့ဒီဘက်ကိုထွက်เสียရမလို့ပဲတရုတ်နိုင်ငံထဲမှာပဲအလွယ်တကူဝယ်ယူနိုင်မှုအတွက်စီစဉ်ပေးတာဖြစ်ပါတယ
်အခုလို policy ပြောင်းလိုက်တဲ့အတွက်လူကြိုက်များတဲ့ပစ္စည်းတွေတရုတ်နိုင်ငံထဲမှာဈေးနှုန်းသက်သာစွာနဲ့ဝယ်ယူနိုင်တော့မှာဖြစ်တယ်လို့ New Lee ကဆက်ပြောပါတယ
်现在呢就是相关税费政策的一个调整促使回流那么就是这些
ဒီလိုကုန်ပစ္စည်းတင်သွင်းခွင့်အခွန်လျှော့ချလိုက်ရကနေဝယ်ယူသုံးဆွဲတဲ့လမ်းကြောင်းပြောင်းသွားမယ်ဆိုရင်နိုင်ငံတကာကုမ္ပဏီတွေအနေနဲ့လည်းဈေးနှုန်းကိုစီလျော့အောင်လိုက်ပြင်ပေးရမှာဖြစ်ပါတယ်။ဆိုတော့ဈေးကွက်အတွင်းအလွန်ကျွံပြိုင်ဆိုင်တာတွေဖြစ်နေတဲ့အတွက်ကြောင့်တရုတ်ပြည်ကိုတင်ဖို့ရောင်းချနေတဲ့အဖိုးနှုန်းများနေတယ်ဆိုတော့ရေရှည်ရှိခဲ့တဲ့ policy ကိုသူတို့အနေနဲ့ပြောင်းပြစ်ကောင်းပြောင်းပြစ်ရနိုင်ပါတယ်။ဒီနည်းကနိုင်ငံခြားကုန်ပစ္စည်းတွေအပေါ်တရုတ်လူမျိုးတွေငွေကြေးအများအပြားသုံးစွဲနေရတဲ့အဖြစ်ကကျော့သွားစီမှာဖြစ်ပါတယ်။
တရုတ်ဆိုရကအခုလို policy ပြောင်းလိုက်တဲ့အတွက်တရုတ်ပြည်မကြီးကနေဈေးလာဝယ်ကြတဲ့သူတွေအပေါ်မိခိုအားထားနေရတဲ့ဟောင်ကောင်ကျွန်းကလက်လီအယောင်ဆိုင်တွေရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေမယ်ဆိုတဲ့ပြောဆိုမှုတွေလည်းချက်ချင်းဆိုသလိုထွက်ပေါ်လာပါတယ်။ဥပမာအားဖြင့်တွင်းကုန်အပေါ်အခွန်တိုးကောက်နေတာမှာတချို့ကုန်ပစ္စည်းတွေကိုတရားရခိုင်နှုန်းအထိအခွန်ကောက်တဲ့အတွက်တရုတ်နိုင်ငံထဲမှာရောင်းချနေတဲ့နိုင်ငံခြားအလားကုန်ပစ္စည်းတွေရဲ့တန်ဖိုးဟာတခြားနိုင်ငံတွေနဲ့စာရင်90ရာခိုင်နှုန်းလောက်ပိုများနေတယ်လို့ဂျပန်နိုင်ငံကငွေကြေးဝန်ဆောင်မှုကုမ္ပဏီကြီးဖြစ်တဲ့နိုမူရာကကောက်ယူထားတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်လဲတရုတ်ပြည်မကြီးကသူတွေဟာနိုင်ငံခြားပြည်အင်တာသုံးပစ္စည်းတွေကနေမိကလက်ကန်အိတ်ကအစတွင်းကုန်အခွန်မရှိတဲ့ဈေးနှုန်းသက်သာတဲ့ဟောင်ကောင်ကျွန်းမှာဈေးဝယ်ထွက်နေကြတာဖြစ်ပါတယ်။တွင်းကုန်အခွန်ကိုဘလောက်ထိရှော့ချမယ်ဆိုတာကိုတော့တရုတ်အစိုးရဘက်ကအတိအကျထုတ်ပြန်ခြင်းမရှိသေးပါဘူး။ဟောင်ကောင်ကျွန်းမှာကုန်ပစ္စည်းရောင်းချတဲ့နှုန်းကျဆင်းနေတဲ့အချိန်မှာအခုလိုတွင်းကုန်အခွန်ရှော့ချမယ်ဆိုတဲ့ဆုံးဖြတ်ချက်ထွက်လာတာကြောင့်ဟောင်ကောင်ကျွန်းအတွက်ပိုပြီးအထိနာစေမှာဖြစ်ပါတယ်။လူသုံးများတဲ့ကုန်ပစ္စည်းတွေအပေါ်အခွန်လျှော့ကောက်တဲ့အစီအစဉ်ကိုဇွန်လမတိုင်ခင်မှာစမ်းသပ်ကာလတတ်မှတ်ပြီးစတင်အကောင့်ထည့်ဖို့မှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံခြားပြည်ကုန်ပစ္စည်းတွေအွန်လိုင်းကဝယ်ယူနေတာတွေကိုလည်းပုံမှန်စစ်ဆေးတော့မှာဖြစ်ပြီးကုန်ပစ္စည်းတင်သွင်းတဲ့နေရာမှာကောက်ခံနေတဲ့ကျိုးကျောင်းစီလျော်ခြင်းမရှိတဲ့အခွန်ကောက်ခံမှုတွေကိုလည်းလျှော့ချပေးတော့မှာဖြစ်တယ်လို့ဆိုပါတယ်။တွင်းကုန်အခွန်လျှော့ပေးလိုက်တဲ့အတွက်တရုတ်ပြည်တွင်းကလက်လီအယောင်နှုန်း3.5ခိုင်နှုန်းကနေ100ခိုင်နှုန်းအထိတက်လာနိုင်တယ်လို့တရုတ်ပြည်ထဲကစီးပွားရေးပညာရှင်တချို့ကခန့်မှန်းပြောဆိုနေကြပါတယ်။အခုလိုတွင်းကုန်အခွန်လျှော့ချလိုက်တာကတစ်ဖက်မှာတရုတ်နိုင်ငံဘက်ကစီးပွားရေးပုံငွေပြနေတာကိုလည်းအထောက်အကူဖြစ်စေမယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုရေရှည်မှာချင်းငွေရှာညှိနှိုင်းရေးအတွက်အဓိကတော့ချက်ဟာပြည်တွင်းဝယ်ယူအားမြင့်တက်လာအောင်လုပ်နိုင်မှာဖြစ်မယ်ဆိုပြီးသူတို့တွေကအစဉ်တစိုက်ပြောဆိုလာနေကြတဲ့အတွက်ဒီအချက်ကိုအစိုးရဘက်ကတုံ့ပြန်လာလဲဖြစ်နိုင်ပါတယ်။2015ခုနှစ်ပထမ3လပတ်အတွင်းတရုတ်နိုင်ငံရဲ့လက်လီရောင်းချခဲ့ရမှုနှုန်းဟာအမေရိကန်ဒေါ်လာ 1.15 ထရီလီယံရှိခဲ့တဲ့အတွက်မနစ်ကလည်းစာရင် 10.6 ခန့်နှုန်းတက်လာတာဖြစ်ပါတယ်။ဒါပေမဲ့အင်ယာမြေဈေးတွေအဆမတန်ကြီးနေတာ Lumu Pulon Ye to Soyan Buba Muri Piponirane, Pinya Ye Conjazi Digova, Tetun Sinda Nijare to Tionangan Dunga, where you don't swim Munoha, the child Dampi de Resayan, Nene de Lusovare, Dampi Siva Achini, Dota Kamola and Emia, Tilumuri Jama, Kawa Sida to Rimala de Lu, cell phone, computer apawin, Nanganjabi Ludongo Bisidigo, where you don't swim Mule Miani Raja, where you don't swear to a year to it. Billion Laushida, Dio Zigua Jiha, Nanganya, Community Dread, Wampazia, Layo Yini Muna Mulokan Jinzia, Zigua Jipare, Tabime Dambi Demare, Alibabalo, Onlangani, Nanganja Lo, Pisidi, Epawin, Kumbisi Muzong, Lurgo, Wayunanere Kesaha, Tetun Sinazia, a chapter debian, the cha, a Yiji a Chakaro, Dio Lumuriha, GDP, Pirin at the ring, Controlo Muye, Donga Choya Kainunda, where you don't swear at Dread. The ကမ္ဘာလုံးရဲ့ဖျားများနဲ့နိုင်ရှင်လိုင်းရင်နည်းနေသေးတယ်လို့လေ့လာသူတွေကတုံ့တက်ကြပါတယ်။တရုတ်လူမျိုးတွေဟာတခြားမမြင်နိုင်တဲ့အနာဂတ်ပြဿနာတွေအပေါ်စိုးရိမ်ပြီးတခြားလူမျိုးတွေရဲ့ငွေပိုစုကြတဲ့အတွက်အခုလိုဖြစ်နေတာလို့ဆိုပါတယ်။တရုတ်နဲ့ဆွစ်ဇာလန်နိုင်ငံအကြားနှစ်ထောင်တစ်ဆက်သုံးခုနှစ်ကရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အရလဲတရုတ်နိုင်ငံကိုတင်သ င်းဝယ်ယူမှုအားတိုးမြင့်အောင်အခုနောက်ပိုင်းတိုးမြင့်လှုပ်ဆောင်လာနေတယ်ဆိုတာတဖြည်းဖြည်းပေါ်လွင်လာနေပါတယ်ဒါပေမဲ့သွင်းကုန်အခွန်တွေရှော့ချဖို့တရုတ်အစိုးရကအခုနောက်ဆုံးမူဝါဒတစ်ချမှလှုပ်ဆောင်တာဟာအစိုးရကမျှော်လင့်ထားသလိုလက်တွေ့မှာပြည်တွင်းစီးပွားတိုးတက်ရေးအတွက်ဘလောက်အထိအထောက်အကူပြုစေမလဲဆိုတာကတော့စောင့်ကြည့်ရအောင်မှဖြစ်ပါတယ်ခင်ဗျာ